တရုတ်နိုင်ငံတွေကနေပြန်လာခြင်းတွေတဲ့မြန်မာနိုင်ငံသားတွေအတွက်တရားဝင်နယ်စပ်ဂိတ်ဖြစ်တဲ့မူဆယ်နန်းတော်ဘောက်ကိုဒီကနေ့ဇူလိုင်လ22ရက်နေ့ကနှစ်နိုင်ငံညှိနှိုင်းမှုနဲ့ယာယီဖွင့်ပေးလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့တရုတ်မြန်မာနယ်စပ်အခြေအနေကိုငြိမ်းချမ်းပြောပြပေးပါရှင်။တရုတ်နိုင်ငံကပြန်လာခြင်းနဲ့မြန်မာနိုင်ငံသားတွေအတွက်တနည်းတော့ပိတ်ထားတဲ့မူဆယ်နန် ာဏာပိုင်တွေကကျညာခဲ့ပြီးတဲ့နောက်အခုလိုတရားဝင်ခွင့်ပြုပေးလိုက်တာပါတရုတ်ပြည်ထဲကနေပြန်လာမဲ့မြန်မာတွေအတွက်ဂိတ်ပေါက်ကိုအကန့်အသတ်မရှိဖွင့်ပေးထားဖို့နှစ်နိုင်ငံညှိနှိုင်းခဲ့ကြောင်းမူဆယ်မြို့နယ်ဒုတိယခရိုင်အုပ်ချုပ်ရေးမှူးဦးဥက္ကာကပြောပါတယ်အစောပိုင်းမှာနေဆက်ခိုးဝင်ပေါက်တွေကနေမြန်မာနိုင်ငံသားတွေပြန်လာရတာမို့တရားဝင်ဂိတ်ကိုဖွင့်ပေးဖို့တရုတ်နဲ့ညှိနှိုင်းခဲ့ကြောင်းဒီအွေကိုအခုလိုပြောပါတယ
်။အောက်စီကိုနော်ဒီသာအနာဂတ်ဆင်းရဲတွေရောဒီဘက်ကတောင်းကြည့်နေတာတန်းတန်းလေးတော့။ဒါကျွန်တော်တို့ညောင်းနိုင်ငံသားတွေကိုအဲ့လိုမျိုးဖြစ်တဲ့အဲ့လိုမျိုးကိုဒါနိုင်ငံသားတွေဆိုတာတော့တရုတ်ဒီဘက်ကမျိုးဒါဆန်တော့လာပြီးဒီအကြောင်းကြားလိုက်တော့ဒီဘက်ကလည်းညီနေတယ်လို့ဒါလူကောင်းတဲ့ကောင်းမယ်လို့မှန်တယ်ကျွန်တော်တို့ဘက်ကလည်းဆိုတော့ဒါဆိုရင်ဒီအင်္ဂလိပ်လမ်းကိုကြည့်တယ်လို့ပြောတယ်လို့ခံနေတယ်ဒါဆိုရင်လည်းမက်ဆေ့ချ်ပေးပါလို့ပြောတယ်ဒီဘက်ကလည်းသဘောတူကြုံကျွန်တော်တို့ဒီမက်ဆေ့ချ်ကိုနည်းနည်းစပ်လို့ဒါကလည်းညောင်းလိုက်တယ်လို့ပြောရပါတယ်နော်
နန်းတော်ဂိတ်ကနေတရားဝင်ပြန်လာမဲ့သူတွေမှာတရုတ်နိုင်ငံမှာကိုဗစ်ဆစ်ဆေးပြီးကြောင်းအထောက်အထားပါရမှာပါတကယ်လို့အထောက်အထားမပါဘူးဆိုရင်တော့မြန်မာမူဆယ်ဘက်ကိုရောက်တဲ့အခါမြန်မာကျန်းမာရေးဌာနလမ်းညွှန်ချက်အတိုင်းကိုဗစ်ရောဂါကိုဆစ်ဆေးရမှာဖြစ်ပါတယ
်ဒီဘက်မှာဆစ်ဆေးနေတဲ့ဆက်ဆံနေတဲ့ဆစ်ဆေးကြောင်းကိုဗစ်ရောဂါကာကွယ်ရေးဆစ်ဆေးကြောင်းလက်မှတ်ကိုလောဘေးကမှာဒါလည်းအောက်ဆက်ပြီးပါပြီးတော့ပြန်လာပါဘာသာရေးနာရီကြုံနေတဲ့ကျွန်တော်တို့ကတော့ဒါဒီဘက်မှာကျွန်တော်ကျန်တဲ့ဒီမှာကတော့ဆောင်ရ
ပါဘူး။ရခိုင်နှုန်းကတော့တရားဝင်နေထိုင်ခွင့်တက်တမ်းမရှိတော့တဲ့မြန်မာနိုင်ငံသားတွေကိုတရုတ်အာဏာပိုင်တွေကနေဆက်ကနေပြန်ပို့ပေးတာမှာလူကလွဲလို့တခြားပိုင်ဆိုင်မှုဘာကိုမှယူဆောင်ခွင့်မပေးပါဘူး။အခုတော့လူတကိုယ်စားကိုယ်ပိုင်ပစ္စည်းမှန်သမျှယူခွင့်ရပြီလို့မူဆယ်နန်းတော်အပေါက်ကနေဒီနေ့ပြန်လာတဲ့လူငယ်တဦးကပြောပါတယ
်။ဟုတ်ပြီလေတရားကဟုတ်တယ်ဒီကောင်တရားကိုဆန္ဒပြုတယ်။ဒီကမနေ့ရှင်းလာရရနေနေ့လဆန္ဒလာရှိအောင်မြန်မာပြည်ဘက်ကိုတရားဝင်ပြန်လို့ရတယ်လို့ရှင်းလာတော့ပေါ့တော့ဒီလိုအဆလို့ရှိရင်ကျွန်တော်တို့ပြန်မယ်ဆိုလို့ရှိရင်မြန်မာပြည်ဘက်ကိုသူရဲကားနဲ့လိုက်ဖို့ပေးတယ်။ခုဘောက်ကနေပို့ပြီးရအောင်။အခုကျတော့အခုဒီကောင်နန်းတော်ဘောက်ကဖွင့်ပြလိုက်တယ်ဆိုတော့မူဆယ်ဆော့ကိုတိုင်းရောက်တာပေါ့ဗျာ။ပစ္စည်းတစ်ပိုင်းတစ်နိုင်ဆိုင်ကျင်တဲ့လူငါတကူတာနဲ့ပေါ့နော်အဲ့လောက်ကြောင့်ယူလို့ရတယ်။နောက်တစ်ခေါက်ပြန်ယူလို့မရဘူး
။ကိုဗစ်ရောဂါကာကွယ်ဖို့အတွက်တရုတ်နယ်စပ်မြို့တွေမှာနေအပြင်မထွက်ရအမိန့်ကိုအကန့်အသတ်မရှိချမှတ်ထားပါတယ်တရုတ်နယ်စပ်ကစီးပွားရေးလုပ်ငန်းတွေရပ်ဆိုင်းနေပြီးအလုံးမရှိဝင်ငွေမရှိတော့တဲ့မြန်မာတွေကနေရပြန်နေကြတာပါတကယ်လို့တရုတ်ပြည်ထဲမှာဆက်ပြီးနေခွင့်ရချင်တယ်ဆိုရင်တော့လော့ဒ်ဒေါင်းကာလအတွင်းသုံးစွဲဖို့အတွက်လုံလောက်တဲ့ငွေကြေးရှိကြောင်းပြရမှာဖြစ်ပါတယ်နှစ်နိုင်ငံကုန်သွယ်မှုပမာဏတစ်နှစ်ကိုအမေရိကန်ဒေါ်လာတန်း4000ကျော်ရှိတဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုလည်းဇူလိုင်လ12ရက်ကစပြီးတရုတ်ဘက်ကဖြတ်တောက်ထားပါတယ်။ဒါကြောင့်ကုန်သွယ်ရေးလုပ်ငန်းကိုမှီခိုနေရတဲ့တိမ့်နဲ့ချီတဲ့ကုန်သွယ်တွေအောက်ခြေလုံသားတွေရဲ့ဝင်ငွေတွေဆုံးရှုံးသွားကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ခင်ဗျာ။